in the class of 2010, I offer equal praise to your parents for the sacrifices they made for you, for their confidence in you, and their love, more than any other influence.
တကယ်နဲ့2010ဘွေရကျောင်းစင်းတွေကိုကျွန်တော်ဂုဏ်ပြုလိုပါတယ်။ထတ်တူထမြောက်ပဲကျွန်တော်ချီးကျူးလိုတာကတော့ဆွလို့အနေနာခံခဲ့ကြတဲ့မောင်တို့မယ်တို့ရဲ့မိဘတွေကိုပါပဲ။သူတို့ဟာမေတ္တာနဲ့ယုံကြည်မှုမပြတ်ခဲ့ကြပါဘူး။ဒီနေ့မောင်တို့မယ်တို့ခံစားရမယ့်အောင်မြင်မှုတွေဟာသူတို့ရဲ့ကူညီကြောင့်ဖြစ်တယ်လို့အနာဂတ်မှာလျှောက်လန်းကြရမယ့်ဘဝအတွက်လည်းတစ်စိတ်တစ်ပိုင်းသူတို့ပဲမြေတော်မြောက်ပြီးခဲ့ကြတာဖြစ်ပါတယ်
။ Ohio Wesleyan တက္ကသိုလ်မှာမေလ9ရက်နေ့ကကျင်းပခဲ့တဲ့ဘွေနှင်းသမီးအခမ်းအနားမှာ Arizona ပြည်နယ်ထက်လွတ်တော်မှ John McCain ကအခုလိုဘွေရမောင်တို့မေတို့ကိုအစချီမိကွန်းပြောကြားခဲ့တာကိုသောရရှိများကြားခဲ့ကြရတာပါ။အမေရိကန်ပြည်ထောင်စုတစ်ဖက်မှာကြောင်စင်းဘွေတွေချင်းပါလိရှိတဲ့ခုလိုနွေရာသီကာလမှာအထင်ကြီးပုဂ္ဂိုလ်တွေကိုဘွေနှင်းသမီးခမ်းအနားတွေမှာဖိတ်ကြားပြီးမောင်တို့မေတို့ရှောက်လန်းကြရမယ့်ဘဝအသစ်တွေတင်ကန်းစာတွေပေးတဲ့ဩဝါဒတွေကိုမိကြားလိရှိကြရမှာအတူယူထိုက်သူတွေအားကြစရာကောင်းတဲ့ပုံကိုယ်တွေကိုဥမာပေးထည့်သွင်းပြောကြားလေးရှိစမြဲပါထဲလွတ်တော်မဂျွန်မကင်းကသူ့ရဲ့မိကွန်းထဲမှာထည့်သွင်းပြောကြားသွားသူကတော့1990ခုနိုဘယ်ညဏ်ရည်ဆုရှင်ဒေါ်အောင်ဆန်းစုကြည်ရဲ့မြန်မာနိုင်ငံဒီမိုကရေစီရရှိရုန်းကန်မှုပါပဲ
to her health and life, the loss of loved ones, and all that. Nibonese Deon Me, Dong Sansuji, Ambwe Gaon Ne Tati Apin, Chat Di Nele Pye Song Ne Du Ba, Nein Che Chauk Cha Khan Ga Ya De, Cha Ma Yi Ne Ate Bo Chain Chaw Mu Ri Ko Yin Sain Ga Ya De, Chin Myat No Du Ri Song Shong Ga Ya De, Naingan Go Ana Shin Ni Le Yaw Ka Lu Myaw Si Bu, Chu Ban Lai Dai Ma, Ye Sa Sa Pyu Mu Tong Pyan Na Ri Ko Khan Ga Ya De, Du Ma Chit Khin Myat No De Myanmar Naingan Tha Ri Ya Le,သူတို့ရဲ့လူလူခေါင်းဆောင်တဲ့အတူမြမစစ်ဆိုးရပေါ်မှာငြိမ်းချမ်းစွာဆန္ဒပြခဲ့ကြပါတယ်။မွေးရပါခွင့်ရေဒီခံစားပိုင်ခွင့်ရဖို့လွတ်လပ်မှုနဲ့စိတ်ချမ်းသာမှုကိုခံစားပိုင်ခွင့်ရကြဖို့အကြိမ်ကြိမ်ကြိုးစားခဲ့ရတယ်။အကျဉ်းကျခံခဲ့ရတယ်။နှိပ်စက်ခံခဲ့ရတယ်။အသက်ခံခဲ့ကြရတယ်။ယဉ်ကျေးတဲ့နိုင်ငံတကာလူ့အဖွဲ့အစည်းတွေကတခြားကိစ္စတွေနဲ့အလုံးမရှုပ်နေရင်တော့နှုတ်အားဖြင့်ထောက်ခံမှုပေးခဲ့ကြတာတွေရှိပါတယ်။မလွန်လောက်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုဖိနှိပ်တဲ့စစ်ဆိုးရပေါ်ချမှတ်ခဲ့ကြပါတယ်။
ဒေါ်ဆန်းစုကြည်ဟာ1992ခုနှစ်မှာဗြိတိနိုင်ငံသားခင်မွန့်တဲ့ပမောက္ခမိုက်ကယ်အဲရစ်နဲ့အင်အောင်ကြပြီးသားနှုတ်တို့ဖြစ်ကြတဲ့အလက်ဇန်ဒါနဲ့ကင်တို့ထွန်းကားခဲ့ပါတယ်။1998ခုနှစ်မှာစီးချိတ်ကင်ဆာရောဂါဖြစ်လို့ခင်မွန့်တဲ့ပမောက္ခမိုက်ကယ်အဲရစ်သူမကွယ်လွန်ပြီးနောက်ဆုံးရက်တွေမှာဇနီးတဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံမှုဂျိုးပန်းမှုနဲ့ပတ်သက်လို့လည်းထက်လွတ်တော်မှမကင်းကအခုလိုထည့်သွင်းပြောကြားသွားပါတယ်။
Aung San Suu Kyi's husband was dying of cancer. The Burmese hunter refused him permission to travel to Burma to bid his wife a last goodbye. Instead, they told Suu Kyi she could leave the country to visit him.
Aung San Suu Kyi's husband was dying of cancer. The Burmese hunter refused him permission to travel to Burma to bid his wife a last goodbye. Instead, they told Suu Kyi she could leave the country to visit him. စေဆိုးရကမြန်မာနိုင်ငံကိုလာရောက်ခွင့်မပြုခဲ့ပါဘူး။အဲဒီစဒေါ ông ဆန်းစုကြည်ကိုခင်မွန်းတယ်နဲ့သွားတွေ့ဖို့နိုင်ငံကနေထွက်ခွာခွင့်ပေးခဲ့တဲ့ဒါပေမဲ့သူကနိုင်ငံကနေထွက်ခွာသွားခဲ့မယ်ဆိုရင်ဘယ်တော့မှပြန်ဝင်ခွင့်ရမှာမဟုတ်ဘူးဆိုတာကိုသိတဲ့အပြင်သူ့ဘော်ထောက်ခံတဲ့သူတွေနဲ့တူရုန်းကန်ခဲ့ကြတဲ့သူတွေကိုဥဆောင်မဲ့သူမရှိမှဆိုးတဲ့အတွက်မသွားဘူးဆုံးမြတ်ခဲ့ပါတယ်။နေအိမ်ကျချုပ်ဆက်ပြီးတော့ကြားခံခဲ့ရတယ်။သူ့ဘော်ထောက်ခံသူတွေနဲ့ဆက်အသွယ်တွေဖြတ်တောက်ခံခဲ့ရတယ်တူရဲဘွားရဲ့ကြေကွဲမှုတွေကိုကြိတ်ခံခဲ့ရပါတယ
်ခင်မွန့်တဲ့မိုက်ကယ်အရစ်ဟာစနီးတဲ့နဲ့တွေ့ခွင့်မရပဲ1999ခုမတ်လ29ရက်နေ့မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်မိခင်မဲ့ကြီးပြင်းလာကြတဲ့သားနှုတ်တို့ဟာလည်းခုဆိုအိမ်အောင်ကြပြီးသားသမီးတွေလည်းထွန်းကားခဲ့ကြပြီးမိခင်နဲ့ခုတည်းတည်းတော့တွေ့ဆုံခွင့်မရကြသေးပါဘူးမြမလွတ်လပ်ရေးဖခင်ကြီးဘိုကျော်ဆန်းရဲ့စနီးဖြစ်သူဒေါခင်ကြီးနေမကောင်းလို့မိခင်ဖြစ်သူကိုပြုစုဖို့ထာနေကိုပြန်လာမှဒီမိုကရေစီရဲ့လှုပ်ရှားမှုမှာပါဝင်ခဲ့မှုကြောင့်20ကာလအတွင်းစုစုပေါင်း16နှစ်ကြာနေအိမ်ကျေကျုပ်ကြာခန့်နေရတဲ့ဒေါ်ဆန်းစုကြည်အနေနဲ့ကတော့သူမရဲ့နိုင်ငံရေးပါတီ NLD ဖျက်သိမ်းခံရတဲ့အခြေအနေစိုက်ခဲ့ပေးမယ်လို့လေမြန်မာနိုင်ငံသားတွေဒီမိုကရေစီရရှိရေးအတွက်သူမရဲ့ယုံကြည်ချက်ကိုတော့ဆက်လက်ဆွဲကင်ထားစေရှိတယ်လို့မစ္စတာမကင်းကသူ့ရဲ့မိကွန်းနဲ့မှထည့်သွင်းပြောကြားသွားပါတယ
်No defeat is undone. No defeat ever will. The tyrants who try to silence and terrorize and destroy them will not outlive the moral courage.
ဒါပေမဲ့ဒေါန်ဆန်းစုကြည်ရောမြန်မာနိုင်ငံသားတွေရောသူတို့ရဲ့မှန်ကန်တဲ့လမ်းကြောင်းကိုဆက်လက်ဆွဲကင်ထားစေပါလက်မြောက်ရှုံးမပေးကြပါဘူးအာနာရှင်တွေကသူတို့တွေကိုနှုတ်ပိတ်ဖို့အကြောက်တရားအောင်မှနေဖို့အတွက်ကြိုးစားခဲ့ကြတယ်။ကျင့်ဝတ်သိက္ခာနဲ့ဆွဲကင်တဲ့တတိကြောင်လဲဘလို့ပဲချင်းချောက်ချင်းချောက်မကြောက်ခဲ့ကြပါဘူး။ကျွန်တော်ယုံကြည်တာကတော့ဘလောက်ပဲအချင်းကြားကြားဘလို့အခက်အခဲတွေပဲရှိရှိမတရားတဲ့အင်အားစုတွေကနှီးမျိုးမျိုးနဲ့ဘလို့ပဲလှုပ်လှုပ်အမှန်တရားဟာအဆုံးမှအောင်မြင်မှုရမယ်ဆိုတာပါပဲ
။ဒါပြင်2010ရွေးကောက်ပွဲများမှာရရှိမြန်မာအစီအစဉ်ရကိုထောက်ခံသူတွေကဆဲလေအာနာချုပ်ကင်သွားဖို့အခြေအနေရှိပေမဲ့လို့လေအမှန်တရားဟာဒီနေ့ကြီးဆိုးရမယ်ဆိုတဲ့ယုံကြည်ချက်ကိုတော့သူ့အနေနဲ့ဆွဲကင်ထားစေရှိပါတယ်လို့ထက်လွတ်တော်မှမကင်းကပြောခဲ့ပါတယ
်
မြန်မာအီရန်ဆူဒန်အပါအဝင်ကမ္ဘာတဝန်းဘယ်နေရာမှမဆိုအမှောင်တုဘလောက်ပဲလွန်လွန်အပြစ်မဲ့သူတွေပေါ်ဘလို့ပဲစိတ်ဆင်းရအောင်လုပ်ကြပါစေလူသားတွေရဲ့အသီးစိတ်တရားဆိုတဲ့အလင်းရောင်ကိုတော့အမြဲငြိမ့်သက်နိုင်မယ်မဟုတ်ပါဘူးကျွန်တော်တို့အသက်အတွင်းမှာတော့မြင်ကျင်မှမြင်ရပါလိမ့်မယ်ဒါပေမဲ့ဒီနေ့နေ့တော့အောင်မြင်မှုအသီးအပွင့်ကိုခံစားကြရမှာပါကမ္ဘာရဲ့အမှောင်တုအကြဆုံးတောင်းတွေမှာအစိုးရအကောင်ကအောင်မြင်မှုရတာကိုမျိုးဆက်တည်းမြင်ကြရမှာပါ
ဒီလိုလေထက်လွတ်တော်မဂျွန်မကင်းဟာဗီယက်နမ်စစ်တွင်းကစစ်သုံးပန်းဖြစ်ဖမ်းဆီးနှိပ်စက်အကျဉ်းကျခံခဲ့ရသူဖြစ်တဲ့အပြင်တက္ကရာ2009ခုကလည်း Republican Party ဘက်ကအမေရိကန်သမ္မတလောင်းအဖြစ်ဝင်ရောက်ရွေးချယ်ခံခဲ့ရမှာမအောင်မြင်ခဲ့တဲ့အတွက်လေဆုံးရှုံးမှုဆိုတဲ့ခံစားချက်နဲ့ရင်းနှီးပြသူလည်းဖြစ်ပါတယ်။သူကသူ့ရဲ့ဘဝနောက်ခံကိုအခြေပြုပြီး Ohio Wesleyan ဘွဲ့နှင်းသဖြင့်ခန္ဓာမှာဘွဲ့ရမောင်တို့မေတို့ကိုဩဝါဒစကားပြောကြရမှာစွဲလုံးလာနဲ့ယုံကြည်မှုပြက်ကြဖို့ဒေါအောင်ဆန်းစုကြည်အကြောင်းကိုအတူယူနိုင်ကြစီဖို့ပြောကြားသွားခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာရောဘွဲ့ရမောင်တို့မေတို့တွေတွေဘဝရှိရေးမျှော်လင့်ချက်ကဘယ်လိုရှိပါသလဲ။မြန်မာဒီမိုကရေစီကောင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့လက်ရှိမြန်မာပညာရေးစနစ်ဟာလူငယ်တွေကိုပြုစုပြောထောင်ရမှာထိရောက်မှုမရှိတဲ့အတွက်ပြုပြင်ပြောင်းလဲသင့်တဲ့အကြောင်းတစ်ချိန်က VOE မြန်မာပိုင်းဌာနနဲ့ဆက်သွယ်မိမြန်ကမှပြောကြားခဲ့တာကိုတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုနှီးကုံချုပ်အပ်ပါတယ်ရှင်
။ကျမတို့ရဲ့လူငယ်တွေကလည်းဒီလက်ရှိပညာရေးစနစ်ကိုကျေနပ်မှုမရှိပါဘူး။အားမရကြဘူး။ကိုယ်တိုင်ကလူငယ်တွေကိုယ်တိုင်ကကွာဒီပညာရေးစနစ်ဟာဒီသူတို့ကိုတကယ်ပညာမပေးနိုင်ဘူးလို့ဒီလိုယူဆနေကြပါတယ
်။
အဲဒါကြောင့်မလို့ကြောင်းလဲဖို့လိုပါတယ်။ဒီကဘာနဲ့ရင်ပေါင်းတန်းထိုင်ရုံတွေမကကျမတို့ရဲ့လူငယ်တွေစိတ်ကျေနပ်မှုရှိဖို့လူငယ်တွေအနေနဲ့မိမိကိုမိမိတို့တန်ဖိုးရှိတဲ့သူတွေဖြစ်အောင်လို့လုံနိုင်တယ်ဆိုတာကိုယုံကြည်စိတ်ချနိုင်မှုအတွက်ကျမတို့ဒီစနစ်ကိုပြောင်းဖို့လိုပါတယ်။ကျမတို့ကဒီဟိုတီတီနေနိုင်တာမှမဟုတ်ပဲအခုခေတ်မှာဆိုလို့ရှိရင်ဘယ်နိုင်ငံမှဆိုကမ္ဘာရဲ့အခြေအနေကိုလေ့လာပြီးတော့ကမ္ဘာမှာဘာတွေဖြစ်နေတယ်ဆိုတာကြည့်ပြီးတော့ကိုယ်တိုင်းပြည်မှာလည်းဒီကမ္ဘာရဲ့အဖြစ်အပျက်တွေနဲ့စီလျော်တဲ့အခြေအနေတွေရှိရလားမရှိရလားဆိုတာလေ့လာပြီးတော့ကျမတို့လုပ်ရမှာပါ။